ကိုရိုနာဗိုင်းရပること့စ်ပိုးကူးစက်မှုကြောင့်တရုတ်နိုင်ငံကဆရာဝန်2ဦးပါဝင်သေဆုံးသူ42ယောက်ထပ်မံရှိနေပြီးတော့နိုင်ငံတော်ပြည်နယ်29ခုမှာကူးစက်ခံရသူ1100ကျော်ရှိတယ်လို့တရုတ်ပြည်သူ့ကျန်းမာရေးကော်မရှင်တာဝန်ရှိသူတွေကပြောပါတယ်။ရောဂါကူးစက်ခံရသူတွေမှာကျန်းမာရေးဝန်ထမ်း15ဦးပါဝင်ပါတယ်။ပြီးခဲ့တဲ့နှစ်နောက်ပိုင်းမှာကိုရိုနာဗိုင်းရပစ်ပိုးစတင်ကူးစက်ခဲ့တဲ့ဝူဟန်မြို့ကိုတရုတ်ကျန်းမာရေးဝန်ထမ်းရာနဲ့ချီကိုဆေးလွှတ်ထားပါပြီ။ရောဂါကူးစက်ပြန့်နှံ့မှုကိုထိန်းချုပ်တဲ့အနေနဲ့ဝူဟန်မြို့အပါအဝင်မြို့ကြီး16မြို့ကိုတော့တရုတ်အစိုးရကအသွာအလာပိတ်ပင်ကန့်သတ်ထားပါတယ်။ဝူဟန်မြို့ထဲမှာတော့ရင်တွေမောင်းနေသွားလာခွင့်တော့မပေးထားဘူးလို့ဒေသခံအာဏာပိုင်တွေကဒီကနေ့ပြောပါတယ်။ပီကျင်းမြို့တော်ကအထင်ကြီးနေရာတစ်ခုဖြစ်တဲ့ Forbidden City ၊ရှန်ဟိုင်းမြို့ကဒစ္စနီလန်အပန်းဖြေနေရာတွေဒါမှမဟုတ် Great Wall ကနေရာတချို့မှာပါအရေးအကန့်အသတ်မရှိပိတ်ပင်ထားပါတယ်။ကမ္ဘာလဲခီးသွွားတွေကြားထင်ရှားတဲ့ Hainan ပြည်နယ်ထဲကအစံညာမြို့ကိုလည်းပိတ်ထားတာပါ။ဟောင်ကောင်မှာတော့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရတဲ့လူနာ5ဦးရှိနေပြီးတော့ရောဂါကူးစက်ခံရသူတွေအဖြစ်တန်လျာရှိသူ62ဦးရှိနေပါတယ်။ဟောင်ကောင်မှာတရုတ်နေတဲ့ကူပွဲတော်အခမ်းအနားတွေကိုဖျက်သိမ်းထားတယ်လို့စာသင်ကျောင်းတွေကပိတ်ထားပြီးတော့အရေးပေါ်အခြေအနေတွေကိုပါထုတ်ပြန်ထားတာပါ။ထိုင်းနိုင်ငံမှာလည်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ5ဦးရှိနေပြီးဩစတြေးလျနိုင်ငံမှာတော့4ဦးတွေ့ထားပါတယ်။ဒီရောဂါပိုးဟာကမ္ဘာအနှံ့ကူးစက်ပြန့်နှံ့နေပြီးတော့အမေရိကန်ပြည်ထောင်စုပြင်သစ်ဂျပန်တောင်ကိုရီးယားမလေးရှားတိုင်ဝမ်နီပေါနဲ့ဗီယက်နမ်နိုင်ငံတွေမှာပါရောဂါကူးစက်ခံရတာဖြစ်ပါတယ်။